စနေနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်7ဘောလုံးပွဲတွေမှာမန်ချက်စတာယူနိုက်တက်ချိုးမွဲကြုံပြီးလီဗာပူးမန်စီးတီးနဲ့ချယ်ဆီတို့နိုင်ပွဲဆက်ပါတယ်။မန်ယူသင်းဟာဝေးခွင့်မှာဘောမော့ကိုတကူကူမရှိနဲ့ရှုံးတာကြောင့်ဆက်တဘောကစားပြီးချိန်မှာနိုင်ပွဲ3ပွဲပဲရှိသေးပြီးရှုံးမွဲက4ပွဲဖြစ်သွားတယ်လို့အမှတ်ပေးစရာအဆင့်30မှာပဲရှိနေပြီး Wolves ကကြော်တက်သွားမယ့်အလားအလာနဲ့တော့မှအင်ဆိုင်နေရပါတယ်။တခြားပွဲတွေမှာတော့ Newcastle က West Ham ကို2-0 Liverpool ကဝေးခွင့်မှာ Aston Villa ကို2-0 Sheffield United က Burnley ကို3-0 ပြတ် Brighton က Norwich City ကို2-0 ပြတ်လက်ရှိချန်ပီယံမန်စီးတီးကအင်ကွင်းမှာဆောက်သမ်တန်ကို2-0ကို Chelsea ကဝေးခွင့်မှာ Watford ကို2-0နဲ့အတီးတီးအနိုင်ရပါတယ်။ Arsenal နဲ့ Wolves တို့ကတော့တစ်ဖက်တကူစီနဲ့တည်ကြသွားပါတယ်။တနင်္ဂနွေနေ့မှာပွဲစဉ်7ကစားကြမှာကတော့ Crystal Palace နဲ့ Leicester City, Everton နဲ့ Spurs တို့ဖြစ်ပါတယ်။လက်ရှိချိန်ထိကစားပြီးသမျှမှာတော့ Liverpool က31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို6မှတ်တိဖြတ်ပြီးစရာထိပ်မှာဆက်ဦးဆောင်နေပါတယ်။ Chelsea က23မှတ်နဲ့လက်ရှိအမှတ်3အဆင့်မှာရှိနေပေမဲ့တနင်္ဂနွေပွဲမှာ Leicester City အနိုင်ရရင်ကိုကွာချတဲ့အတာနဲ့အမှတ်3အဆင့်ကိုယူသွားမှာဖြစ်ပြီး Chelsea ကိုအဆင့်၄ရောက်သွားအောင်တွန်းချလိုက်မှာပါ။ Arsenal ကတော့18မှတ်နဲ့အဆင့်5မှာရှိနေပါတယ်ခင်ဗျာ။